မြန်မာစစ်တပ်နဲ့ရခိုင်နဲ့နှက်ကန်အေအေအဖွဲ့အကြားမှာတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကကြေးရွာတချို့မှာမြန်မာစစ်တပ်ကကျောင်းဆရာတချို့အပါအဝင်ကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသားအတော်များများဒီအပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အေအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးစစ်ဆေးတာတွေလုပ်နေတယ်လို့ဆိုပါတယ်ဒီပုံမှာမြန်မာစစ်တပ်ဘက်ကတော့ဘယ်လိုတုံ့ပြန်ပါသလဲရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါရဲ့ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်အေအေနဲ့ဆက်နွယ်မှုရှိနေတယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးထိန်းသိမ်းခံရတာတွေတနေ့တခြားပုံများပြားလာနေပါတယ်မနေ့ကစနေနေ့နဲ့တောက်ကြနေ့မှာဗုဒ္ဓတော်မြို့နယ်ကြောက်ရံကြေးရွာတွင်ကျောင်းဆရာသူတို့ပါဝင်ရွာအုပ်ချုပ်ရေးမှူးနဲ့ရွာသားတွေကိုမြန်မာစစ်တပ်ကနေဖမ်းဆီးစစ်ဆေးနေတယ်လို့ဗုဒ္ဓတော်မဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
ကျောင်းရမှာလေဒီကျူးရဲ့နေကတိကတက်မတော်ကရောက်ခါဒီအကူကြီးကတော့ဆိုင်ရှင်းလို့ပြောတယ်အဲဒီကကျောင်းရအုပ်ချုပ်ရေးမှူးဦးချေမောင်နဲ့နောက်ပြီးတော့ကျောင်းဆရာတယောက်လေနိုင်အောင်ထွန်းအဲဒီရောကျောင်းဆရာသူတို့မြောက်ကလေးဖမ်းထားတယ်နောက်ပြီးတော့အဲ့ဒီတော့မှဒီဆယ်ဝတော့အုပ်စုချက်ကလူတွေလေးပြေးပေါ်လာရှေ့လေဆိုတော့အဲ့ဒီဘက်ကဒီလေယုံကောင်ကအလုံးစီဆိုတဲ့တကယ်နဲ့နောက်ဒီနေ့တွေကအခုမခဲစိတ်ဒီဆုံးမလူကြီးရောက်ကိုဖမ်းထားတယ်
ပေါက်ချာနေတဲ့ကမြန်မာစစ်တပ်ကလည်းရွာထဲဝင်လာပြီးဝိုင်းပပိတ်ဆို့စစ်ဆင်းနေလို့ရွာသားတချို့ကလည်းကြောင်လာပြီးတိမ်းချောင်နေတာလည်းရှိနေပါတယ်တိတ်ဆောင်နေသူကြောက်ရံရွာသားတို့ကတော့မြန်မာစစ်တပ်ကနေရွာသား26ဦးခန့်ထိန်းသိမ်းထားတယ်လို့ပြောပါတယ
်။ကြောက်ရံကနေနောက်ဆုံးလေးရှိတယ်။ရွာဝင်ဝိုက်တာရဲ့ရွာကအိတ်ရှင်ကိုရွာနေကြည့်တယ်။ဟုတ်တယ်အောက်ဆင်းနေတာမသိချောက်ရံဖမ်းရတယ်လို့ပြောတယ်မြန်မာနေရတ
ယ်။ဒီအထဲဖမ်းခံထားရတဲ့ကြောက်ရံကြီးရွာကကြောင်းစီရနိုင်အောင်ဆုံးကိုမြန်မာစစ်တပ်ဘက်ကစစ်ဆေးနေတယ်လို့ဗုဒ္ဓတော်မြို့နယ်ပညာရှင်မှုဦးတန်းဖေကတည်ပြုပြောပါတယ်
။ဟုတ်ကဲ့အခုဒီလေကျွန်တော်တို့ကိုတရားဝင်အကြောင်းကြားကြတော့အဲဒီတမကဘူကြီးတယောက်ကသူ့ကိုစစ်စီးနေရရှိလို့အဲဒီကြောင်းလာမှာပဲအခုလောလောဆယ်ထိတာပါလေကိုဖုန်းနဲ့တော့ကြောင်းကြတာရှိလောလောဆယ်အဲ့မှာထိတာကကျွန်တော်ပြရတဲ့တော့ကရွာသားတွေအားလုံးပါဟိုထွက်ခွင့်မပြီးဘူးတဲ့အနေအထားမှာရှိတယ်
ဘုရားတော်မြို့နယ်ကြောက်ရံကြီးွာတွင်မြန်မာစစ်တပ်ကနေစစ်ဆေးနေမှုနဲ့ပတ်သက်လို့တမတော်တရင်မှာကြံကြားရေးတွင်းမှုဘုံမှုစော်မင်းထွန်းကခုလိုပြောပါတယ
်ကျွန်တော်တို့ပြရတော့ကတော့အဲ့မှာတော့ဟိုကျောင်းဆရာတယောက်နေခဲ့တာရှိုက်တယောက်နဲ့ဆက်ဆက်တဲ့လူတွေဖြစ်နေကျွန်တော်တို့ဟိုစစ်နေတဲ့ကျောင်းဆရာတယောက်ရှိတယ်
အလားတူဘူရီတောင်မြို့နယ်ပြင်ချောင်းကြီးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလတန်းပြကျောင်းဆရာသူဖြစ်သူနေစော်လင်းကိုဩဂုတ်လ9ရက်နေ့မှာမြန်မာစစ်တပ်ကနေမတင်ကြလို့ဖမ်းဆီးဆစ်ဆေးရမှာသမ္မတလှုပ်ရှားမှုသတင်းချက်လက်တွေကိုအေအေဘက်ကပေးပို့နေတဲ့ဆိုတဲ့အထောက်အထားတွေဆစ်ဆေးတွေ့ရှိရတယ်လို့သမ္မတဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်စစ်ခံရတဲ့ကျောင်းဆရာတွေကိုအကြမ်းဖက်တပ်ချုပ်ရေးဥပဒေပုံမှန်50က50နှစ်ခန့်သွင်းတဲ့အမှုပွဲအရေးယူထားပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မျိုးနဲ့ချောင်းသူကြေးရွာဘက်မှာဘိုးပေါက်ကွဲခဲ့လို့မြန်မာစစ်တပ်ကနေချောင်းသူကြေးရွာသားတွေကိုစီစစ်နေတယ်လို့ကြေးရွာသားတို့ကပြောပါတယ
်။ဘုံတလုံးပေါက်တယ်လို့ပြောတယ်။ချောင်းသူတွေကတောင်ဖက်ကိုကြားဝတ်ထင်တယ်။ဒီကမှတော့မကြည့်ပါဘူး။ဒီရွာသားတွေကတော့ခလေးတွေကိုလူမတွေကိုစူးတယ်၊တက်ကအဲ့လိုမျိုးဒီရွာသားတွေကတရားလေးမှဆက်လို့ရှိမှာပေါ့
။ဒီမနေ့ကိုနိုင်ခန့်မှာချောင်းသူကြေးရွာနဲ့ဝါတောင်ကြေးရွာကြားတောင်စင်လေးမှာမိုက်ပေါက်ကွဲတာနဲ့တနပ်ပြစ်ခတ်တာတွေပေါ်ထွက်ခဲ့ပြီးမွန်လွဲပိုင်းမှာမြန်မာစစ်တပ်ကလည်းချောင်းသူကြေးရွာတွင်ကိုဝင်ရောက်ပြီးတော့ရွာသားတွေကိုခိုးယူဆဲဆီးပြီးအသက်20ဝန်းကျင်လူငယ်12ဦးကိုထိန်းသိမ်းထားတယ်လို့ကြေးရွာအုပ်ချုပ်ရေးမှူးအဖွဲ့ဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမနှစ်ကစလို့မြန်မာတပ်မတော်နဲ့အေအေရခိုင်နဲ့လက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲစဉ်တွေအတွင်းအေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရသူတွေတစ်နေ့နဲ့တစ်နေ့များပြားလာနေပါတယ်။လက်ရှိမှာမတင်ကမှုနဲ့ဖမ်းဆီးခံရသူ180ကျော်ရှိနေပြီလို့လည်းဒီကိန်းတိုင်းသားမျိုးနွယ်များစီယုံကလည်းစူလိုင်လကုံပိုင်းမှာစီရင်ကောက်ယူထားပါတယ်ခင်ဗျာ
။နိုင်ကိုရင်တင်ပြပို့ထားတာပါ။